မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်တရားနဲ့စောင့်ကြည့်လူနာ6ဦးရှိခဲ့ပြီးအဲ့ဒီထဲကမှယောဂလက္ခဏာနဲ့နောက်ကျောင်းအရာယောဂပိုးကူးစက်ခံရတဲ့တန်တရားရှိသူအဖြစ်2ဦးပဲသတ်မှတ်ထားတယ်လို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကတော့ယောဂကာကွယ်ရေးနဲ့စောင့်ကြည့်ရေးဘိုင်းကဆောင်ရွက်နေတယ်လို့ယောဂနဲ့ပတ်သက်လို့ကုသရေးအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ်။မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကြောင့်ကူးစက်ခံရသူတောင်းတဲ့ချီရှိလာသလိုသေဆုံးသူတွေကလည်းယာနဲ့ချီရှိနေပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ရောဂါလက္ခဏာတွေနဲ့ကပ်ညီတဲ့တန်တရားလူနာနှစ်ဦးသာရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောဆိုလိုက်ပါတယ်။
တံတရားလူနာအနေနဲ့ဟိုလက်ရှိကိုနှစ်ယောက်တော့ပဲကျွန်တော်တို့ယူချပါတယ်။အဲ့နှစ်ယောက်တော့ဘယ်လိုပေးရလဲဆိုလို့ရှိရင်နမတူအား45နဲ့တတိယမျိုးသားရယ်။နောက်တစ်ခုကကြတော့ခံပြင်းနဲ့မင်းပြားနေပြီးတော့နော်အဲ့လူနာပေါ့နော်။အဲ့မင်းချိုင်မင်းပြားရယ်နမတူရှမ်းမြောက်နမတူအားလူနာရယ်ဆိုတော့တံတရားလူနာဖြစ်တော့တတ်မှတ်တယ်။တံတရားလူနာ case definition နဲ့လုံးဝကိုက်နေတဲ့အတွက်ကြောင့်ပေါ့နော်။6ယောက်မှဆိုလို့ရှိရင်နှစ်ယောက်က suspected လူနာဖြစ်တဲ့အတွက်ကြောင့်9ယောက်စောင့်ကြည့်လူနာကျန်တယ်။9ယောက်မှမှာပထမဦးဆုံးတရုတ်ကဆန်းသွားပြီဆိုတော့စောင့်ကြည့်လူနာ6ယောက်ကျန်တယ်။အခုလက်ရှိမှာလည်းမင်းပြားလူနာရောနတ်မတူလူနာရောတက်တာနေပါတယ်သူရဲ့ sign နဲ့ symptom တွေရောလေဒါပေမဲ့နတ်မတူလူနာရောကျွန်တော်တို့လာရှုပ်စေးရောပြောင်းဖို့အတွက်တော့လုပ်နေပါတယ်မင်းပြားမှာလည်းကုသနိုင်တဲ့သမားတော်ကြီးလည်းရှိတယ်မင်းပြားမှာလည်း isolation လုပ်ထားနိုင်တဲ့ဖြစ်တယ်ဆိုတော့မင်းပြားတော့လောလောဆယ်တော့ကျွန်တော်တို့ရှုပ်ဖို့အခြေအနေမရှိသေးဘူ
းလက်ရှိမှာတော့ဒီတန်တရာရှိလူနာနှစ်ဦးအပါအဝင်တန်လူတွေအကုန်လုံးစီကယောဂါပိုးရှိမရှိဆိုတာကိုစစ်ဆေးဖို့ဓာတ်ခွဲကန်းနမူနာတွေရယူထားတယ်လို့လည်းပြောပါတယ်တောင်ကြီးဆက်ဆန်ထုံဆေးရုံမှာတင်ထားတဲ့အရင်စောင့်ကြည့်လူနာဆင်းတဲ့ပါဝင်ခဲ့သူတဦးကတော့ယောဂါပိုးရှိမရှိနမူနာရယူနိုင်တဲ့လိုအပ်တဲ့သတ်မှတ်တဲ့ယောဂါလက္ခဏာမရှိတဲ့အတွက်သူစီကနေတော့ဓာတ်ခွဲကန်းနမူနာရယူခြင်းမရှိဘူးလို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။လူနာတွေအားလုံးစီကရယူထားတဲ့ဓာတ်ခွဲကန်းနမူနာတွေကိုထိုင်းနိုင်ငံဘန်ကောက်ကဓာတ်ခွဲကန်းတစ်ခုစီကိုပေးဖို့စစ်ဆေးထားတယ်လို့လည်းသူကပြောပါတယ်။ယောဂါပိုးရှိမှုတန်တရားလူနာနဲ့စောင့်ကြည့်လူနာအဖြစ်ခွဲခြားသတ်မှတ်ရမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စံသတ်မှတ်ချက်အရခွဲခြားထားတာဖြစ်တယ်လို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်
။ဒါတော့ WHO ကကိစ္စ definition အရအဲ့ဒါလည်းကြောက်မှာဖြစ်ပါတယ်။အမမင်းပြားတို့တမ်းမတူလို့ဆိုလို့ရှိရင်သူကလုံးဝ fever ရှိတယ် cough ရှိတယ် travel history china ပြန်လာတာရှိတယ်။သူရဲ့လက္ခဏာတွေကသူရဲ့ခံစားတဲ့လက္ခဏာက severe ဖြစ်တယ်။တနည်းအားဖြင့်ဆိုလို့ရှိရင် severe ဖြစ်တယ် admission မတင်လို့မရတော့တဲ့အခြေအနေအဲ့လို severe ဖြစ်တယ်။အဲ့ဒါဆိုလို့ရှိရင်ဒါသူတို့ကသူကတနည်းအားဖြင့်ဆိုလို့ရှိရင်ဒီ case တစ်ခုနဲ့လုံးဝကိုက်နေတယ်ပေါ့နော် severe ဖြစ်တယ်။ PUI လို့ခေါ်တဲ့ people under investigation စောင့်ကြည့်တဲ့လူနာတွေကြတော့သူရဲ့ respiratory sign and symptom တွေ severe မဟုတ်ဘူး။နော်ဖြားတယ်ဖြားလေးနည်းရှိတယ်။ချောင်းဆိုးတွေပါလက္ခဏာတွေကလည်းနည်းပဲတနည်းအားဖြင့်ဆေးရုံထားဖို့လူကြားလောက်တဲ့အခြေအနေမဟုတ်ဘူး။ဒါပေမဲ့ severe ဖြစ်လို့မဟုတ်ဘူးလေ။ဆေးရုံမှာထားပြီးတော့ခါကြတော့သူ investigation လုပ်ဖို့ထားတဲ့သဘောပဲ။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဘက်ကဒီရောဂါနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေကြေညာထားပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါပိုးကူးစက်ခံထားရတဲ့သူမတွေ့ရသေးပါဘူး။လက်ရှိမှာတော့ဒါနဲ့ပတ်သက်ပြီးကြိုတင်ကာကွယ်မှုအပိုင်းတွေအလုံးကိုလှုပ်ဆောင်ထားသလိုရောဂါရှိသူတွေ့လာရင်လည်းတည်တည်ချာချာကုသပေးနိုင်တဲ့အခြေအနေတွေရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ထို့တဲ့ဆေးတွေကိုလည်းကျွန်တော်တို့ပြင်ဆင်ထားချက်တွေဖြစ်ပါတယ်။အဲ့ဒီမှာတော့ဆေးတမျိုးရှိပါတယ်နော်။ဆေးတမျိုးအတွက်ကတော့ကျွန်တော်တို့ရရှိဖို့အတွက်ရှင်းလင်းဆောင်ရွက်နေပါတယ်။ကျန်တဲ့ဆေးတွေကတော့ဒီခုလက်ရှိမှာတုံးနေတဲ့ဆေးရဆေးရည်တခုမှတုံးနေနော်။တမင်ဖလူဟိုဆေးရည်နောက်တစ်ခါကျတော့ဟိုဘာလို့အန်တီဗိုင်းရပ်စ် drug တခုရှိတယ်။အဲ့ဒါနဲ့ကတော့ပေါင်းပြီးကုသလို့ရှိရင်နော်။ treatment ပို့ပြီးတော့ဟိုအကျိုးသက်ရောက်မှုတွေရှိတယ်။မင်းဆောင်ရကရရတယ်။အဲ့ဒီဆေးတွေကျွန်တော်တို့ရှိပါတယ်။အခုလက်ရှိမှာကျွန်တော်တို့တမင်လူက၂ယောက်အချင်းနဲ့လည်းကောင်းမွန်တယ်လို့ပဲကျွန်တော်တို့စောင့်ကြည့်လူကတော့အခုလက်ရှိရှိတယ်6ယောက်ပေါ့နော်6ယောက်ချင်းတွေကလည်းကောင်းမွန်ပါပဲ
ဒီပြင်းထန်အဆုတ်ရောင်ယောဂါဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုဖြစ်ပြီးချောင်းဆိုးနှာချင်းရင်ပါးစပ်ကိုအုပ်ထားဖို့လိုအပ်တယ်လို့လက်ကိုမကြာခဏစနစ်တကျဆေးဖို့အပြင်လူထူတတ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့ကိုယ်ခံကားကောင်းအောင်စားတောက်နေထိုင်ဖို့စတဲ့အခြေခံအချက်တွေလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ညွှန်ကြားထားပါတယ်ရှင်